Welcome to the Voice of America in Burmese.
PNA to the King William. England and the King Pijawazikana, VOA American Diana Town has sent to Kune. So I last a chow yet, Taujani Menebe, season ago. American Biranzu, Washington, D.C., Murogani, Lanumita, Nasali Lise, and Azatine, VOA, Facebook, Samian Agawa, Direct in Sepini Varikana. ဝင်အောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဥကြုံမှုထုံးကိုပြန်ပြီးပို့ဖို့မြန်မာစစ်တပ်ကတောင်းဆိုနေတာကိုကြည့်ရင်မြန်မာအတွက်ဒီမိုကရေစီပြန်ထွန်းကားရေးဘယ်လောက်အရေးကြီးနေလဲဆိုတာပြနေတယ်လို့အမေရိကန်ကပြောပါတယ်စစ်တပ်ကဖမ်းထားတဲ့အမေရိကန်သတင်းသမား Danny Fenster ကိုတက်တရအချိန်ဖြစ်နေချက်သတင်းတွေကရုံထုတ်ပါတယ် COVID-19 ရောဂါစစ်မြစ်စုံစမ်းရေးအတွက်တိယကအပြည့်အဝအကူအညီပေးဖို့ WHO ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျအဲ့လိုထိတ်တန့်ရောက်သတင်းတွေအပြင်ကချင်ပြည်နယ်ကပြစ်ခတ်မှုသတင်းပေးဖို့ချက်တစ်ပုတ်မှာတော့
ရက်သားတော့ဒီ6ရက်တော့ရှိတယ်ကြက်စက်ကြတယ်ဒီလက်ရအဖိုင်ကလည်းကြောက်ဒီလက်နဲ့ကြည့်ရဖြစ်တော့ပြစ်တော့ရောဖို့ဖြစ်တော့ဒါမှရက်သားတွေရှိတယ်အပြည့်ဆုံးတော့မသွားဘူးကြ
ဒေသခံတို့ပြောကြသွားတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးဖို့ချက်နဲ့အတူကိုဗစ်ကူးစက်မှုတွေတိုးလာနေချိန်မှာကုန်စည်နှုန်းတက်လာတဲ့အကြောင်းနဲ့62ဘဂဒါကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေပွဲလွန်သွားတဲ့အကြောင်းနဲ့အတူပြည်စစ်ကန္တဝင်းဝေးကြာဆင်းလာတဲ့အကြောင်းသုံးသက်ချက်ကိုလည်းတင်ဆက်အောင်ပါပါပတ်စင်ကန္တတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဥကြုံမှုထုံးကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့တာမကဒီမိုကရေစီပြန်ပြီးထွန်းကောက်အောင်လုပ်ဖို့ဘလောက်ရေးကြီးနေတယ်ဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရချက်သပရီးနေမှာပြောပါတယ်။ဒါပြင်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာအဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းတိုက်တွန်းပါတယ်။ဥကြုံမှုထုံးကိုကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဖြစ်နေအတိမှမပြုတ်ဖို့နဲ့သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေတရားရင်ဆိုင်မှုမြန်မာနိုင်ငံဘက်ပြန်ပြီးလွှဲပြောင်းပေးရေးကိုအမေရိကန်အစိုးရကိုမြန်မာစစ်ကောင်စီကတောင်းဆိုထားတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားကိုသိနိုင်မှု VOA မြန်မာပိုင်းကမေးမြန်းရမှာအမေရိကန်နိုင်ငံခြားရေးဌာနကအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမြန်မာဒီမိုကရေစီရေးပေါ်မှာတစ္ဆာဖော်မှုကိုတန်မကြီးဥကြုံမှုထုံးကလက်မခံဘဲကမ္ဘာအလဲမှာမြန်မာနိုင်ငံအတွက်ယက်တီတာကိုယက်တီပြခဲ့တာကိုအမေရိကန်ကချီးကျူးကြောင်းနဲ့ပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့ငြိမ်းချမ်းစွာလှုပ်ဆောင်နေသူတွေကိုဆက်လက်ပြီးမှန့်ဖို့ပေးမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရက်တွေကိုရပ်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုလိုက်တာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်တပ်ကိုနှီးမျိုးစုံနဲ့ဆက်ပြီးတော့ဖိအားပေးဖို့လဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားသတင်းသမား Danny Fenster မနေ့ကြာသပတေးနေ့ကအင်တာနက်အွန်လိုင်းကနေရုံးထုတ်စစ်ဆေးခဲ့ပါတယ်။ Frontier မြန်မာသတင်း website editor ဖြစ်တဲ့သူကို905ကကြီးနဲ့ဆွဆွဲပြီးမေလကလေးကဖမ်းဆီးထားတာဖြစ်ပါတယ်။တကယ်လို့စစ်ကောင်စီတရားရုံးကသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်ရင်သူဟာထောင်ဒဏ်3နှစ်ကြာခံရနိုင်ချေရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတတိယလိုင်းဖြစ်ပွားနေတဲ့အချိန်မှာသူ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြောင်းသူနဲ့ညီအကိုရင်းဖြစ်သူ Brian Fenster ကပြောပါတယ်ကိုမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေမြင့်တက်နေချိန်မှာစိုးရိမ်စရာကောင်းကြောင်းနဲ့ Danny Fenster ကိုအမြန်လွှတ်ပေးဖို့စစ်ကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုထားကြောင်း CNBC သတင်းမှာဖော်ပြထားပါတယ်ဒါနဲ့ဆိုရင်သူ့ကိုတတိယအချိန်မြောက်ရုံးထုတ်စစ်ဆေးတာဖြစ်ပြီးလာမယ့်ယုံချင်းကိုနောက်ထပ်နှစ်ပတ်ကြာမှချိန်ဆထားပါတယ်။သူဟာပြီးခဲ့တဲ့မေလ24ရက်နေ့ကအမေရိကန်နိုင်ငံကိုပြန်ဖို့မလေးရှားနိုင်ငံကိုထွက်ခွာစင်မှာလေစိတ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်တို့ဟာကျတဲ့ပြည်နယ်ကသမ္မတအိမ်ပြူမှာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုတည်တံ့စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်လက်ခိုင်မာအောင်လှုပ်ဆောင်ဖို့အတွက်ကတိပေးခဲ့ကြပါတယ်။
We're ready to dive in. The cooperation between the United States and Germany has been strong.
American ပြည်ထောင်စုနဲ့ Germany နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာခိုင်မာနေကြောင်းနဲ့ဒါကိုဆက်လက်တည်မြဲအောင် နှစ်ဖက်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းသမရဘိုင်ဒန်ကပြောသွားတာပါ။နိုင်ငံခေါင်းဆောင်နှစ်ဦးဟာရာသီဥတုပြောင်းလဲမှုဆံရချင်းချောက်မှုအန္တရာယ်တွန်းလှန်ဖို့ COVID-19 ကာယရောဂါအဆုံးသတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးဆံရတွေအပြင်ကမ္ဘာတစ်လျှောက်ဒီမိုကရေစီထွန်းကားရေးတွေအတွက်ပါဆွေးနွေးခဲ့ကြတယ်လို့သမရအင်ဗျူကပြောပါတယ်။ခေါင်းဆောင်တို့ကအမေရိကန်ကကန့်ကွက်နေတဲ့ရုရှားဓာတ်ငွေပိုက်လိုင်းဆံရရုရှားကနေဂျာမနီကိုတွေ့တန်းတဲ့ Nord Stream 2ပိုက်လိုင်းစီမံကိန်းနဲ့ပတ်သက်ပြီးလဲဆွေးနွေးတာဖြစ်ပါတယ်။တရုတ်နဲ့ခိုင်မာတဲ့ကုန်သွယ်ဆက်ဆံရေးရှိတဲ့ဂျာမနီဝန်ကြီးချုပ်မာဂယ်ဟာအမေရိကန်သမ္မတနဲ့တရုတ်နိုင်ငံအရေးပါထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့16နှစ်ရှိပြီဖြစ်တဲ့မာဂယ်ဟာနာမည်စက်တင်ဘာရွေးကောက်ပွဲနောက်ပိုင်းအစိုးရတာဝန်ကရန်နာဖို့စီစဉ်ထားတာပါ။အခုအမေရိကန်ကိုလာတဲ့ခီးစဉ်အတွင်းဝန်ကြီးချုပ်မာဂယ်ကိုသမ္မတအင်ဗျူကညစာနဲ့တီးခင်းဧည့်ခံမှာဖြစ်တယ်လို့ဝန်ကြီးချုပ်မာဂယ်ဟာ John Hopkins တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကဂုဏ်သုဆောင်ပွဲကိုလက်ခံရယူပြီးမင်ခွန်းပြောကြားဖို့လည်းရှိပါတယ်
။ Haiti သမ္မတ Jovenel Moïse ကိုလှုပ်ကြံတပ်ဖြတ်မှုနဲ့ဆက်ဆက်ပတ်သက်နေတဲ့ Colombia နိုင်ငံသားတချို့ဟာအမေရိကန်ကပေးတဲ့စစ်တင်တန်းနဲ့ပညာရေးအစီအစဉ်တွေမှာပါဝင်ခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စု Pentagon စစ်ဌာနချုပ်ကအတည်ပြုပါတယ်။ Pentagon စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကအတည်ပြုထုတ်ပြန်ချက်တစ်စောင်ကို VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့ပါတယ်။သူတို့ကိုဘယ်အချိန်ဘယ်နေရာမှာတင်နှံပေးခဲ့တယ်ဆိုတာကိုတော့ဒူဘိုမူဂျီကမ်ဟော့ဖင်းကပြောဆိုတာမရှိပဲကျွန်တော်တို့ရဲ့ပြန်လည်စစ်ဆေးမှုတွေဟာဆက်လက်လုံဆောင်နေစေဖြစ်လို့နောက်ထပ်အသေးစိတ်သတင်းကိုတော့ဒီအချိန်မှာမရနိုင်သေးဘူးလို့ပဲပြောပါတယ်အမေရိကန်ကာကွယ်ရေးဌာနအနေနဲ့တောင်အမေရိကအလယ်အမေရိကနဲ့ကရစ်ဗီယန်ဒေသကစစ်ဘက်ဆိုင်ရာဝန်ထမ်းပေါင်းထောင်နဲ့ချီပြီးနှစ်စဉ်နှစ်တိုင်းတင်နှံပေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတင်နှံပေးရတဲ့ရွေချက်ကလည်းလူအခွင့်အရေးကိုလေးစားတတ်အောင်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်အောင်ဒီမိုကရေစီနှီးကြရွေးကောက်ခံအယတအစိုးရဦးဆောင်မှုနောက်မှာစစ်ဘက်ကလိုင်းနာတက်အောင်စတာတွေအတွက်ဖြစ်တယ်လို့ဒူဘိုမူဂျီကင်ဟော့ဖမန်ကပြောပါတယ်။ဟေတီအမျိုးသားရဲတပ်ဖွဲ့အကြီးအကဲလီယွန်ချားစ်ကလည်းတမရလှုပ်ကြံမှုနဲ့ပတ်သက်ပြီးကိုလံဘီယာနိုင်ငံသား18ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 96.13 MHz ပိုင်းဒိုမီတာ51 kHz 98.9 MHz နဲ့ပိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာတလွန်တန်းနဲ့ချီပြီးတည်ဆုံမှုတွေနဲ့ထိခိုက်ခံစားခဲ့ရတာတွေအတွက်တာဝန်ယူတဲ့အနေနဲ့ COVID-19 ကာယရောဂါရဲ့အရင်းမြစ်ဆုံးဆန်းရေးမှာတရုတ်ကဂုရယ်ပိုးပြီးတော့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစက်တင်ဘာနေ့မှာတောင်းဆိုလိုက်ပါတယ
် I hope there will be better cooperation and we have continued the engagement with China and also with
ဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပျက်တာတွေကိုချေချေမြင့်မြင့်သိနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုပိုးပြီးရှိဖို့လိုအပ်ကြောင်းနဲ့တရုတ်နိုင်ငံအဖွဲ့ဝင်နိုင်ငံတွေနဲ့ပါ WHO ကဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့တရုတ်ဘက်ကလည်းပိုးပြီးပူးပေါင်းဆောင်ရွက်လာမယ်လို့မျှော်လင့်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောသွားတာပါ။ဘာတွေဖြစ်ခဲ့လဲဆိုတာကိုနားလည်ရင်နောက်မဖြစ်အောင်ကာကွယ်နိုင်တယ်လို့လက်ရှိတန်းနဲ့ချီပြီးတည်ဆုံထိခဲ့ရသူတွေအတွက်ဒါကိုလှုပ်ဆောင်ပေးရမယ်လို့လည်းပြောပါတယ်တရုတ်အနေနဲ့ဒီဗိုင်းရပ်စ်ပိုးဆတွေ့ခဲ့တဲ့ရပ်ပိုင်းတွေကရထားတဲ့မတီးဖြတ်ရသေးတဲ့အချက်လက်တွေကိုထုတ်ပေးဖို့အပြင်အခုတည်းပိုးပြီးပွန့်ပွန့်လင်းလင်းချပြဖို့လိုအပ်တယ်လို့လည်းဂျာမနီကျန်းမာရေးဝန်ကြီးဂျန်စပန်နဲ့အတူသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ WHO အကြီးအကဲကပြောပါတယ်ဒီမတီးဖြတ်ရသေးတဲ့အချက်လက်တွေဟာဒီဗိုင်းရပ်စ်ပိုးဘယ်လိုဆဖြစ်လာတယ်ဘယ်လိုပြန့်နှံ့နေဆိုတာကိုသိအောင်အထောက်အကူပေးနိုင်မယ်အပြင်နောက်မှဒါမျိုးတွေထပ်ပြီးမဖြစ်အောင်လည်းအကာအကွယ်ပေးနိုင်မယ်လို့လည်းထောက်ပြပါတယ်
ကူးစက်မြန်ဗီဇာပြောင်းဒယ်လ်တာကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးသည်ဟာအရှေ့တောင်အာရှဒေသမှာအလင်းမြန်ပြန့်တက်နေတဲ့အတွက်ဒေသတွင်းနိုင်ငံတွေကအသုံးပြုနေကြတဲ့တရုတ်ကာကွယ်ဆေးဆိုင်နိုဗစ်ဗိုင်ယိုတက်ရဲ့အာနိသင်နည်းတဲ့အပေါ်မှာတန်လျာဝင်ပြီးစိုးရိမ်နေကြပါတယ်။ထိုင်းဘာဝင်ဒေသတွင်းကနိုင်ငံတချို့ကအစိုးရတွေကနောက်တစ်ကြိမ်ထပ်မံစွမ်းအားဖြင့်ထိုးဖို့အတွက်တရုတ်နိုင်ငံထုတ်ကိုဗစ်ကာယောဂါကာကွယ်ဆေးအစားဗီဒိန်နိုင်ငံထုတ် AstraZeneca ကာကွယ်ဆေးကိုအစားထိုးအသုံးပြုဖို့ပြန်လည်သုံးသပ်နေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကအရေးပေါ်အနေနဲ့အသုံးပြုဖို့အသိမှတ်ပြုထားတဲ့ COVID ကာယောဂါကာကွယ်ဆေး9မျိုးထဲမှာတရုတ် Sinovac ဗိုင်းယိုတက်လည်းပါဝင်ပါတယ်။အာနိသင်ထိရောက်မှုတွေကိုတော့ဆက်လက်လေ့လာနေဆဲဖြစ်ပေမဲ့တခြားကာကွယ်ဆေးတွေလောက်ဗိုင်းရပ်စ်ကိုကာကွယ်နိုင်မှုစွမ်းအားနည်းတယ်လို့ရှုမြင်နေကြပါတယ်။ အင်ဒိုနီးရှားနိုင်ငံမှာလည်းတရုတ်ကာကွယ်ဆေးဆန်နိုဗစ်ဘိုင်ယိုတက်အပေါ်မှာစိုးရိမ်မှုတွေရှိပြီးဂျကာရာမြို့တော်ရဲ့လူဦးရေ၃ဘုံတပုံလောက်ကအဲ့ဒီကာကွယ်ဆေးကိုထိုးမယ်ထိုးဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့စစ်တမ်းတွေမှာဖော်ပြကြပါတယ်
ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပြီးအင်ဒိုနီးရှားနိုင်ငံမှာတော့ COVID-19 ဗီဇာပြောင်းပိုးသစ်တွေကကူးစက်မြန်ဗီဇာပေါင်း Delta ပိုးသစ်ကူးစက်မှုဟာပြင်းပြင်းထန်ထန်ခံစားနေရပါတယ်။အင်ဒိုနီးရှားမှာဗိုလ်တဖူးနဲ့တရက်ထဲမှာနောက်ထပ်ကူးစက်ခံသူ 5,000 ခွဲနီးပါးရှိပြီးတိဆော့သူ962ယောက်နဲ့အများဆုံးမှတ်တမ်းတင်ခဲ့တာပါ။ဂျာဗာကျွန်းဆင်းဦးတွေမှာ COVID လူနာတွေပြည့်ရှန်နေပြီးဒေသခံတွေဟာလည်းနေအိမ်တွေမှာတိချခွဲနေရတဲ့မိသားစုတွေအတွက်အောက်ဆီဂျင်အိုးတွေအပြည့်လောလိုက်ရှာနေရတာပါ။အင်ဒိုနီးရှားနိုင်ငံမှာနေ့စဉ် COVID ကူးစက်မှုနှုန်းမြင့်တက်နေတာဖြစ်ပြီး Delta မျိုးသစ်ဆတွေ့ခဲ့တဲ့အိန္ဒိယကပိုးတွေလူနာအရေးတွက်တဲ့ပိုးပြီးများလာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း COVID တတိယလှိုင်းတံကိုခံရပြီးကျက်သပရင်းတွေကဓာတ်ခွဲနမူနာ 11,000 ကျော်စစ်ဆေးရမှာအတီးပြုတ်လူနာသစ် 4,118 ယောက်နဲ့သေဆုံးသူက 165 ယောက်တွေ့ခဲ့ရပြီးအခုဆိုအတီးပြုတ်လူနာ 2,100 ကျော်နေပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။အခုချိန်ဒီကိုဗစ်ကြောင့်တည်ဆုံးရသူကတော့4346ယောက်ရှိတယ်လို့ပြောပေမဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့ဒီတည်ဆုံးနှုန်းပမာဏတဲ့လက်တွေ့မြေပြင်မှာတည်ဆုံးနှုန်းပိုများနေတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ခံတူက VOA ကိုဖြေကြားထားတာပါ
။ထိုင်းဆိုရအနေနဲ့ရွှေပြောင်းအလုပ်သမားတွေအပေါ်မှာကိုဗစ်ကာယောဂါဆရာမူဝါဒတွေပြန်လည်သုံးသပ်ပေးဖို့အစိုးရမဟုတ်တဲ့ Migrant Working Group MWG အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာယောဂါဖြစ်ပွားနေတဲ့ရွှေပြောင်းအလုပ်သမားတွေကိုလူထုခေါင်းဆောင်တွေကအစိုးရအဖွဲ့အစည်းတွေနဲ့ချိတ်ဆက်အကူအညီပေးဖို့လဲ MWG ကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
တောင်းကြနေမနေ့ကင်း VOA ရဲ့အစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကမောင်စိုးမင်းတို့ကျညာပေးခဲ့ကြတာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေကိုတိုက်ရိုက်ဆိုသလိုကျွန်တော်တို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းပါကချင်ပြည်နယ်ဖားကန်းမြို့မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးကြေးရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်6နှစ်အရွယ်ကလေးတူပါဝင်အရသား6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်ဖားကန်းမြို့နယ်ဖားကန်းနယ်ကာမိုင်းကြားကနတ်မယားရွာနီးမှာဒီလ14ရက်နေ့15ရက်နှစ်ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့တာပါ။ဒီတိုက်ပွဲဟာ14ရက်နေ့ညနေ3နာရီကစဖြစ်ခဲ့တာလို့ဒေသခံတယောက်က VOE ကိုပြောပါတယ်
။အေးမနေ့က3နာရီတော့မှစပြောဘက်ကသူတို့ကြောဘက်ကနေနေဝင်လာလို့အခြေဘက်ကပြိလိုက်တယ်တဲ့။ကြောဘက်ကတော့ဒီမှာသူကပြန်သွားလိုက်တယ်တဲ့။မင်းရကနေမင်းရစက်ကုန်းကနေအဆင်ခါကမောကျူပေစစ်အပတ်ကိုအဲ့ရွာဘက်ကိုဖြည့်ခဲ့တာတော့ဆင်ခါရွာက6ဦးတန်ရရသွားတယ်
။ဖားကန်ဒီသာကန်တယောက်ကလည်းတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာပဲနတ်မယားခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်6ယောက်တန်ရရခဲ့တဲ့အကြောင်းနဲ့တေဆုံးတဲ့သတင်းတော်မကြားရတဲ့အကြောင်းအတည်ပြုပြောပါတယ
်။တော့ဆိုတော့ရက်သားတော့ဒီ6ယောက်တော့ဖြစ်ကြတယ်စစ်ကကြဒီလည်းရအဖိုင်ရတယ်ကြောဒီလည်းကြည့်ဖြစ်တော့ပြတော့ရဘူးဖြစ်တော့အဲ့မှာရတားတွေဖြည့်တယ်အပီဆုံးတော့မတော်မူဘူ
းတိုက်ပွဲဖြစ်ပေါ်ရနေရာနီးဒေသခံတယောက်ကတော့တိုက်ပွဲက14ရက်နေ့ညနေကဖြစ်ခဲ့တဲ့အကြောင်းနဲ့15ရက်နေ့မနေ့ကလည်းထပ်ဖြစ်ပြီးရွာထဲကိုလက်နက်ကြီး3လုံးကျရောက်ခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတဲ့ရတား6ယောက်ထဲမှာအသက်9နှစ်အရွယ်မိန်းကလေးတစ်ယောက်ပါဝင်အမျိုးသမီး4ယောက်နဲ့အမျိုးသား2ယောက်ထိခိုက်ခဲ့တယ်လို့လည်းဆက်ပြောပြပါတယ်
ဒီနေ့ကနိုင်ခွဲမှာတော့ရောမှာလည်းမကြည့်ဘူးလုံးလာကြတယ်ခင်ဗျာ thank you ခင်ဗျာဒီနိုင်ရအထက်ကိုနဲ့လေးနဲ့ဆိုရင်အမျိုးသမီးက၄ယောက်ခင်ဗျာအမျိုးသားမယောက်အဲပေါင်းပေါင်းကျိုးတာတယောက်ပေါင်းခင်ဗျာအမျိုးသမီးအမျိုးသားဆိုရင်အမျိုးသားရောပေါင်းမှာဖြစ်တာကကျိုးတဲ့အဆင့်တော့မဟုတ်ဘူးအဲတိုက်ပွဲဖြစ်တာကနိုင်ရအထက်ဒီခွန်ဆိုင်နဲ့တရားရင်တော်ကြားမှာဖြစ်တာနိုင်ရအဲ့ဆက်ကဖြစ်တာအထက်ကိုပြစ်တာအဲရွာမှာကြော
က်ရဲလက်နက်ကြီးပြခတ်မှုဟာနတ်မယားရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဘက်ကဖြစ်တာလို့ဒေသခံတွေပြောဆိုထားပေမဲ့ဒါနဲ့ပတ်သက်လို့တိကျတည်ပြချက်တော့မရပါဘူး COVID-19 ရောဂါကူးစက်မှုတွေကြောင့်စိုးရိမ်ပြီးဒေသအတွင်းသွားလာမှုတွေကန့်သက်ထားတဲ့အချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတယောက်ကိုစိုင်းဖာရွာကစာတင်ကျောင်းမှာပဲဆေးကုသပေးနေရပါတယ်မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမလလောက်ကလေးကကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ လက်ရှိအခြေအနေမှာစစ်ကောင်စီတပ်တွေနဲ့ GNI ကြားကချင်ပြည်နယ်အတွင်းမှာတွေမဟုတ်ပဲစကိုင်းတိုင်းခန်တီကောလင်းကသာစတဲ့ဒေသတွေမှာအထိတိုက်ပွဲတွေကြေကြေပြန့်ပြန့်ဖြစ်ပွားနေပါလေခင်ဗျာ
ကချင်ဒေသကသတင်းအခြေအနေတွေကိုဦးသိန်းထိုက်ဦးကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာစနေနေ့မနက်ခင်းကျွန်တော်တို့ဒီထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေအခုတင်ဆက်နေတာကို VO ရဲ့ Facebook စာမျက်နှာမှာရော YouTube စာမျက်နှာပါမှာပါဒီရုပ်သံအဖြစ်နဲ့အခုလိုကြည့်ရှုနိုင်အောင်ကျွန်တော်တို့ဇွန်လစာမိုင်းကနေစပြီးတော့တင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကုန်စည်စီးဆင်းမှုအကြောင်းကိုလည်းတင်ပြချင်ပါတယ်ကိုဗစ်ကာယောဂါတကြောပြန်ကူးစက်နှုံတက်လာတဲ့မြန်မာနိုင်ငံမှာStay at home ဒေသတွေကိုတဖြည်းဖြည်းတိုးချက်တတ်မှတ်လာနေပြီးအသွာလာကန့်သတ်ချက်တွေရှိတာကြောင့်လည်းဒီအခြေအနေတွေကအပြောင်းအလဲတွေရှိလာပါတယ်ဒီလိုအခြေအနေတွေမှာတစ်မျိုးနဲ့တစ်မျိုးကြားကုန်စည်စီးဆင်းမှုပြတ်မသွားရအောင်ကုန်စည်နှုန်းတွေအဆမတန်တက်မလာရအောင်လုပ်ငန်းရှင်တွေနဲ့ရွက်ရွာအစုအဖွဲ့တွေကြားမှာကြိုးပမ်းနေကြပါတယ်ရန်ကုန်ကပေးပို့လာတဲ့ကုန်စည်စီးဆင်းမှုသတင်းကိုတော့ဥက္ကမောင်စိုးမင်းကပြောပြမှာဖြစ်ပါတယ်
မြန်မာပြည်မှာကိုဗစ်ကာယောဂါကူးစက်နှုန်းတက်လာသလိုသွာလာကန့်သတ်မှုတွေလည်းတဖြည်းဖြည်းတိုးလာနေလို့ကုန်စည်သဲယူပို့ဆောင်နေတဲ့လုပ်ငန်းတွေအတွက်အခက်အခဲရှိလာပါတယ်။လန်ကီးမှာအချိန်ကျန်ကြာတာသဲယူပို့ဆောင်ကတွေတက်လာတာမျိုးရှိပေမဲ့အခြေခံစားတောက်ကုန်တွေပြတ်လတ်မသွားအောင်လှုပ်ဆောင်နေကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးအောင်မိုးက VOA ကိုပြောပါတယ်။
တော့အသေးလေးနဲ့ကတော့ကျွန်တော်တို့ဒီကားတွေကတော့သွားတော့သွားနေပါပဲကျွန်တော်တို့ကတော့မြေတားရဲခံတာကတော့ပြူးကြောင်သုံးပစ္စည်းနဲ့စားလောက်ကုန်ပစ္စည်းတွေတော့အဓိကစားသေးဘူးပေါ့နော်ဒါပြီးတော့ကျွန်တော်တို့ကအများကြီးပြောလို့ပြောထားတယ်အဲ့ဒါတွေ့ကြတယ်ပဲဒီကားတွေကဒီကိုဗစ်ကြောင့်မလာရတယ်မသွားရတယ်ကိုယ်ရှားပါနေရတယ်ဈေးနှုန်းတွေမကြိုက်တာလည်းစီးစီးတွေမြင့်လာရင်လည်းရမယ့်အနေအထားတွေရှိပေါ်တာပါအဲ့လို
လုပ်ငန်းရှင်တွေအနေနဲ့အလားတူအခြေအနေကိုကိုဗစ်ဒုတိယလှိုင်းနှုန်းကလည်းကြုံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကမွေးမြူရေးကုန်စည်ပို့ဆောင်ရေးကုန်စည်ကုန်ကြောက်စမ်းစီစတဲ့ကုန်သည်အသင်းအဖွဲ့ပေါင်းစုံချိတ်ဆက်ပြီးအစိုးရဥဆောင်မှုနဲ့ကုန်စည်နှုန်းမတက်အောင်ထိန်းနိုင်ခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုကအခုကိုဗစ်တတိယလှိုင်းမှာမရှိတော့ကြောင်းသူကပြောပါတယ်။
အော်ရေနော်ဥဆောင်လာတယ်ဘောကြာဖွဲပေါင်းစုကနေပြီးပါဒီနေ့ဥမာဒီဘလောက်ရှိတယ်နိုင်ငံဘလောက်ဝင်လဲဆန်းဘလောက်ဝင်လဲကျက်သားရေးဖိတ်တာတွေဘလောက်ဝင်လဲတို့ကဥမာငါဖိတ်တာတွေရေကြိုးဘလောက်ရှိငါဘလောက်ပေါ့နော်ဒါတွေကတော့ဒီတနေ့တနေ့ရန်ကုန်ရဲ့အသုံးလိုတာနေကိုဆန့်ကျူတဲ့အနေအထားတွေရောအကုန်လုံးနိုင်ငံမှုရှိနေတဲ့ဆိုတဲ့အကြောင်းတွေဒါကြောင့်နေ့တွေနဲ့အများကြီးရှိနေတာရှိပြီးတော့အစိုးရလည်းကိုယ်ရှင်တွေတော့မသွားရမလားလို့ဆိုရင်ကျွန်တော်တို့ဒီရောင်းကားကြီးထွက်ပြေးတာပါညစာစီစဉ်သွားခဲ့တာလည်းရှိတာပေါ့နော်အခုတော့အဲ့လိုစီစဉ်သွားခဲ့တာလည်းရှိကိုယ်ရှင်လုံးကြီးမင်နာကိုလည်းပဲဒီမကြီးမင်အောင်ဆိုပြီးတော့ကျူလင်ကာကွယ်ပြီးတော့စီစဉ်ထားရတယ်ဘာမှမရှိဘူ
းချင်းပြည်နယ်တွန်းဆန်မြို့နဲ့စကိုင်းတိုင်းတမူးမြို့ကိုမေလ29ရက်နေ့ကစတင်ပြီး Stay at Home ဒေသအဖြစ်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပြီးအဲ့ဒီနောက်တဖြည်းဖြည်းတိုးချက်သတ်မှတ်လာရကအခုဆိုရင်တနင်္ဂနွေလုံးမှာ84မြို့နယ်အထိရှိလာပါပြီ Stay at Home ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတော့ကုန်းတွေကိုလွှဲပြောင်းတည်ဆောင်တာရေမောင်းအစားထိုးပြီးမှမြို့ထဲကိုပေးဝင်တာဒီလိုနည်းတွေနဲ့ကုန်စည်ပြတ်လတ်မှုမရှိအောင်လှုပ်ဆောင်နေပါတယ်။ကြံတဲ့ဒေသတွေမှာတော့ဒီလိုလှုပ်ဆောင်တာမျိုးမရှိသေးပါဘူး။ဒါကြောင့်ကတ်ယောဂါကာလမှာစနစ်ကျတဲ့တည်ယူပို့ဆောင်ရေးဖြစ်ဖို့အစိုးရကဥဆောင်ပါဝင်တဲ့ကြောင်းမန္တလေးမြို့ကကုန်းတွေတူက VOA ကိုပြောပါတယ်။
ဒါတို့မှာတော့ဒါမျိုးများတော့နော်ဒီလိုကိုဗစ်နဲ့ပတ်သက်တဲ့ဒီစီးကမ်းရေးစီးနေစီးကမ်းရေးဆိုတဲ့အချို့မျိုးတွေမှာတော့လက်ရှိနေတာတော့အဲ့လိုထုတ်တာတော့မတွေ့သေးဘူးကိုယ့်ကိုယ်ကိုယ်ပန်းနဲ့ဝင်လိုက်သွားတဲ့ဆက်လိုက်သွားတဲ့လိုပဲဖြစ်နေကြတာပဲအရင်တော့ဆိုတာဒီမှာကဥဆောင်နေတဲ့အနေအထားတွေရှိတယ်အခုတော့ဒီမျိုးတွေဝင်တဲ့အချိန်မှာဒီအစိုးရကဥဆောင်နေတဲ့အနေအထားတွေလည်းမရှိဘူးဖြစ်ဖြစ်ပြလာတဲ့မရှိဘူးနောက်တော့ဒီချိန်ကြီးအဝင်ကိစ္စကိုတားခါလာတဲ့မရှိဘူးပေါ့နော်အဲ့တော့ဒါတွေကတော့သူကဥပန်းနဲ့သွားနေတာလာနေတာပေါ့အဲ့လိုမျိုးပေါ့
ရခိုင်ပြည်နယ်ထဲမှာတော့ stay at home တတ်မှတ်ထားတဲ့ဒေသမရှိပေမဲ့ stay at home ဒေသကလာတဲ့သူတွေကိုတီးခြားစောင့်ကြည့်သွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်ဦးလာသိန်းကပုံရူးနေကပြောလိုက်တာပါရခိုင်နဲ့ဆက်သွယ်ထားတဲ့ကုန်းလန်းရေလန်းလေကြောင်းလန်းတွေကိုပို့ပြီးထိန်းချုပ်သွားဖို့ရှိပေမဲ့ကူးတန်းသွားလာရေးမပိတ်ဆို့အောင်လှုံ့ဆော်သွားမယ်လို့သူကပြောပါတယ်ကိုဗစ်ကန့်သတ်ချက်တွေကြောင့်နေရာဒေသအသီးသီးမှာကုန်စည်နှုန်းတွေကြီးမြင့်နေပါတယ်နေဇက်ကုံစီပို့ဆောင်ရေးတွေအထူးသဖြင့်တရုတ်နိုင်ငံဘက်ကမြန်မာနဲ့ကုံသွယ်ရေးကိုကတ်ယောဂါအကြောင်းပြပြီးလုံးဝဖြတ်တောက်လိုက်တာကြောင့်လေလူသုံးကုံနဲ့မရှိမဖြစ်ဈေးနဲ့ဈေးပစ္စည်းတွေပြည်တွင်းမှာအဆမတန်ဈေးတွေတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကုံစီစီးဆင်းမှုအခြေအနေတွေကိုဥက္ကမောင်စွန်မင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ငโกကမှအရှုံးပေါ်နေတဲ့လျှက်စစ် ဖြံပြူရေးကဏ္ဍဟာအခုဆိုလို့ရှိရင်အလုံးစုံကြာဆုံးမှုနီးပါးရောက်သွားရပြီလို့စီးပွားရေးနဲ့စွမ်းအင်ပညာရှင်တွေကထောက်ပြလိုက်ကြပါတယ်။ CDM လှုပ်ရှားမှုတွေကနေပြည်သူတွေကမီတာကမပေးတာကြောင့်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဝင်ငွေအကြီးအကျယ်ထိခိုက်နေရပြီလို့ IEM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စီးပွားရေးပညာရှင်များအဖွဲ့ကထုတ်ပြန်လိုက်တာပါ။ဇွန်လ14ရက်ဗုဒ္ဓနေ့ကထုတ်ပြန်တဲ့ IEM အဖွဲ့ရဲ့အစီရင်ခံစာအဓိကရေးသားသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့လုံခြုံရေးကြောင့်အမီမဖော်လိုတဲ့စာရေးသူကအာနာသိမ့်ပြီးမြန်မာလက်စစ်ကဏ္ဍခေါင်းစဉ်နဲ့အစီရင်ခံစာတဲ့အရေးပါဆုံးအချက်ကို
The most significant thing is that the report shows
အစီရင်ခံစာမှာအရေးကြီးဆုံးအချက်ကတော့ CDM လှုပ်ရှားမှုကြောင့်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့သူ့ဝင်ငွေကောက်ခံနိုင်အားအကြီးအကျယ်ထိခိုက်သွားရတာပါအချက်အလက်တွေအရာရောတည်ဆင့်တဲ့စွမ်းအင်ဝန်ကြီးဌာနကတုံ့ပြန်လာတာတွေအရာပါဒါကအရန်ကိုရှင်းနေပါတယ်ပြီးခဲ့တဲ့တလလောက်ကပဲဒီဝန်ကြီးဌာနတွင်ဖြန့်ဝေတဲ့ထုတ်ပြန်ချက်တစ်ခုအရာဝင်ငွေကမျှော်မှန်းထားတာတဲ့တကယ့်အများကြီးကြာဆင်းသွားခဲ့တာပါ2021မတ်လတည်းရန်ကုန်မှာဝင်ငွေ68ရာခိုင်နှုန်းအထိနောက်ပြီးပန်းစလေးမှာဆိုရင်69ရာခိုင်နှုန်းနဲ့တနိုင်ငံလုံးမှာ80ရာခိုင်နှုန်းအထိကိုကြီးကြီးမားမားထိုးကျသွားတာပါ
။ဒါအပြင်အခုလိုဖြစ်လာတာကအရင်တည်းကရှုံးလာခဲ့တဲ့ပေါ်ထပ်ထောင်းသလိုဖြစ်သွားရပုံကိုလည်းဒီစီးပွားစွမ်းအင်ပညာရှင်က
အများသိထားတာကအရင်တည်းကပြဿနာကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့အရှုံးခံပြီးလျှက်စစ်ဖြန့်ဖြူးပေးနေတာပါ။ဒါကြောင့်လဲ2019ခုနှစ်မှာလျှက်စစ်မီတာကတွေတိုးမြင့်လိုက်ပါတယ်အရင်ရှုံးခဲ့တာကနေထပ်ဆင့်ပြီးအခုလိုကိုဗစ်ကာလမှာစသုံးတဲ့လျှက်စစ်150ယူနစ်ကိုပြီးခဲ့တဲ့နှစ်တည်းကအလကားလျှော့ပေးခဲ့ရတာကလည်းထပ်ထောင်းပစ်လိုက်ပါတယ်။အဲဒီတော့အခုအာဏာသိမ်းပြီးဖြစ်လာတာနဲ့ပေါင်းလိုက်တဲ့အခါမှာအလုံးစုံကြာဆင်းမှုမျိုးဆက်ရောက်သွားရတာပါ။တမန်းဝင်ဖြစ်တာမျိုးကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမတွေ့ရသေးပါဘူး။
အဲဒီတော့ဝေးပမာဏဘလောက်ထိဆက်ဆုံးရှုံးလာနိုင်ပါလဲလို့မေးရမှာ IEM လို့သူကခေါ်တဲ့ Independent Economist for Myanmar အဖွဲ့ဝင်က
Actual amount we're talking about 100 billion
တကယ်ငွေသားပမာဏနဲ့ကြည့်မယ်ဆိုရင်ကိုဗစ်ကာလမတိုင်ခင်တုန်းကနဲ့ရှင်လိုက်ရင်တစ်လကို1 billion ကျပ်ရှုံးခံထားရတာပါဒီပေါ်မှာအရင်တည်းကအရှုံးခံထားရတာကိုလည်းပေါင်းထည့်ရမယ်ဆိုရင်မြန်မာငွေကျပ်ဘီလီယံတွေရာခိုင်နှုန်းနဲ့ချီဆုံးရှုံးခဲ့ရတာပါအဲ့ဒီတော့အခုလက်ရှိကာလမှာဒီဆုံးရှုံးမှုကဆက်ဖြစ်နေအောင်မယ်ဆိုရင်တော့ဒီနှစ်အကုန်လောက်ကြာရင်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဆုံးရှုံးမှုစုစုပေါင်းကမြန်မာငွေ1 trillion ကနေ 1.5 trillion အထိအမေရိကန်ဒေါ်လာနဲ့ဆို 1.2 ဘီလီယံဝန်းကျင်အထိဖြစ်သွားတော့မှာပါ
ဒီနေရာမှာဖြည့်ရှင်းနိုင်ဖို့ဘယ်လိုစိန်ခေါ်မှုရှိနေတာကိုလည်းဒီအစီရင်ခံစာရေးသူကပဲ
The biggest challenge at this stage
အကြီးမားဆုံးစိန်ခေါ်ချက်ကတော့ဒီလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွင်းပြီးခဲ့တဲ့လကထုတ်ပြန်ချက်အရစစ်ကောင်စီဝန်ကြီးဦးအောင်တန်းဦးကအခုလျှက်စစ်မီတာကကောက်ခံမှုမှာတကယ့်ကိုပြဿနာကြုံနေရပါပြီဒါကိုပိုတိုးပြီးလုံးဝအတိအကျရအောင်ကောက်မှရမယ်လို့ပြောထားပါတယ်အခုပြဿနာကပြည်သူတွေကလည်းမပေးကျင်ကြဘူးလမ်းတွေပေါ်မှာကလည်းလုံခြုံရေးမကောင်းဘူးအထူးသဖြင့်အခုလိုမီတာကကောက်မဲ့သူတွေနဲ့မပေးတဲ့သူတွေကိုမီတာလိုက်ဖြတ်မဲ့လုံသားတွေအတွက်ပေါ့နော်ပြဿနာအကြီးကြီးပါ
ဒါအပြင်လျှက်စစ်ဆိုင်ရာစာချုပ်သဘောအရကုန်ကျစရိတ်လျှော့ဖို့ခန့်နိုင်ဖို့ကိုလည်းစွမ်းအင်ပညာရှင်က
Most of the electricity in Myanmar is actually produced by
private မြန်မာနိုင်ငံနဲ့တုံးနေတဲ့လျှက်စစ်အများစုအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေအစိုးရကစာချုပ်နဲ့ဝယ်ယူရတာပါအဲ့ဒီတော့ဒီကုမ္ပဏီတွေအနေနဲ့လျှက်စစ်ထုတ်ဖို့ရေကာတာစောက်တာဒါမှမဟုတ်တဘာဝဓာတ်ငွေ့စက်ယုံစောက်တာမျိုးအတွက်စာချုပ်စာချုပ်ကလေးကအစိုးရဘက်ကဘယ်လောက်ဈေးနှုန်းနဲ့ပမာဏအနည်းဆုံးဝယ်မဲဆိုတာဂတိပြုထားရပါတယ်အဲ့ဒီတော့အစိုးရအနေနဲ့လက်စစ်ကကုန်ကျစရိတ်လျှော့နိုင်ဖို့ပမာဏလျှော့ဝယ်ခြင်းနဲ့ဆိုရင်တော့မှအများကြီးသွားလျှော့လို့မရနိုင်ပါဘူးတကယ်ပြဿနာကြီးပါ
ဒီအစိုးရကစားရေးသူကပဲလက်စစ်ကဏ္ဍမှာအခုလိုဝင်ငွေကျဆုံးတာဖြင့်ဝန်ထမ်း4000အလုပ်ဖြုတ်ဖြစ်တာကရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းရာထိခိုက်သွားကလက်စစ်လူအမှုမများသေးတဲ့အခုကာလအတွက်မိပြတ်တာချက်ချင်းမဆိုးလာနိုင်ပေမဲ့အလဲလက်ကာလနောက်တစ်နှစ်လောက်ကစပို့ဆိုးလာမှာစိုးရိမ်နေရတယ်လို့ဆိုပါတယ
်လက်စစ်ဖြန့်ဖြူးရေးနဲ့ဝင်ငွေအခြေအနေတွေကိုဥဝင်းမင်းကတင်ပြခဲ့တာပါခင်ဗျာအခုတခါနားဆင်ရမှာကကျောင်းသားလှူရှာမှုသမိုင်းမှာအထင်ကြီးရပုဂ္ဂိုလ်တူဖြစ်တဲ့ဘဂဒကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေအသက်85နှစ်အရွယ်မှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုတင်ပြကြပါမယ် ဒရွန်ကိုရကျောင်းဆက်နှင့်ကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေဟာကိုဗစ်လက္ခဏာလို့ယူဆရတဲ့ဖြားနာမှုနဲ့အောက်ဆီဂျင်ပြတ်လတ်သွားပြီးနောက်ဇူလိုင်15ရက်ကြာသပတေးနေ့ည9:18 မိနစ်မှာကွယ်လွန်သွားတာဖြစ်ကြောင်းတမိပြည်သူမန်နေဂျီက VOA ကိုပြောပါတယ
်။အော်အဖေကဟိုဆမီလေးမှာစဖျားပေါ့နော်။အာဖျားပြီးနှစ်ရက်လောက်ပါပဲဒီအောက်ဆီဂျင်ကျပါ။ကျတော့လို့ပဲအောက်ဆီဂျင်ဝိုင်းရှာရှာနေ9ရက်မြောက်မျိုးရောက်လာ။ရှာတာအရင်ခက်တယ်။လို့မှနောက်ဆုံးမရတော့ဘူး။အောက်ဆီဂျင်လည်းပြတ်အသက်လည်းဆုံးသွားပါပဲ။ဘယ်စိမ့်ဦးမှလည်းမခံပါဘူးနော်
။ဦးလှရွှေဟာ1962ခုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာရဲ့အတွင်းရေးမှူးအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီး7 July လို့လူသိများတဲ့ကျောင်းသားသမဂ္ဂအဆောက်အုံကိုအာနာသိန်းဗိုလ်ချုပ်နေဝင်းတို့ရဲ့တော်လန်ရေးကောင်စီကဘုံခွဲဖြိုချခဲ့တဲ့လို့ရက်ကိုရှေးတန်းကဥဆောင်တော်လန်ခဲ့သူဖြစ်ပါတယ်ဦးလှရွှေရဲ့နိုင်ငံရေးဖြတ်သန်းမှုခံယူချက်တွေနဲ့ပတ်သက်လို့မှန်းရပြီးကျောင်းသားလှူရှာမှုခေါင်းဆောင်တူဦးဖြစ်တဲ့လက်ရှိအမေရိကန်မှာနေထိုင်သူဦးအောင်စောဦးကအခုလိုပြောပါတယ်
ကိုလှရွှေဟာ96ခုနှစ်ကနေစပြီးတော့ဒီနေ့အချိန်အထိစိတ်အာဏာရှင်စနစ်ကိုဘယ်တော့မှဒူးမထောက်အညံ့မခံအရှုံးမပေးလက်မမြောက်အလံပြူမတင်စဒန်းတောက်လျှောက်စန့်ကျင်တိုက်ပွဲဝင်ခဲ့တဲ့သမဂ္ဂကျောင်းသားကောင်းဆောင်ပြောဖြစ်တယ်။ဖြိုချခံလိုက်ရတဲ့ကျောင်းသားသမဂ္ဂနဲ့ပတ်သက်တဲ့တစ်ချက်ကိုပဲကျွန်တော်ဒီနေ့ပြောပါမယ်။အဲ့ဒါကတော့ကျောင်းသားသမဂ္ဂကြီးပြန်လဲတည်ဆောက်လို့ရှိရင်ပဲစေအာနာရှင်တကောင်တမီးရဲ့လက်နဲ့မှအုံမြင့်ချခွင့်မပြုဖို့ကိုလှရွှေဇူလိုင်လ9ရက်နေ့တလန်းစိုးမှာတွေ့ရုံကပြောခဲ့တဲ့မှတ်ချက်ကလေးဖြစ်ပါတယ
်1960-61ဘာဂတများအဖွဲ့ချုပ်မှာဦးဝေမဂ္ဂဇင်းတာဝန်ခံအယ်ဒီတာအဖြစ်လုပ်ခဲ့တဲ့ဦးလှရွှေဟာ1962နောက်ပိုင်းဘာဂတရဲ့မြေပေါ်လှူရှားမှုတွေတိမ်မြုပ်သွားခဲ့ပြီးနောက်1988မှာဘာဂတပြန်လည်ပေါ်ပေါက်ရေးဦးဆောင်ဆက်ဆက်ပေးခဲ့သူဖြစ်တယ်လို့လည်းဘာဂတအဖွဲ့ဝင်တွေကဆိုပါတယ်ဦးလှရွှေဟာ1988ခုနှစ်နောက်ပိုင်းပြည်သူတိုးတက်ရေးပါတီခေါင်းဆောင်တူအဖြစ်ဆက်လက်ရည်တည်ခဲ့သူပါအာဏာရှင်ဆန့်ကျင်ရေးအတွက်နိုင်ငံရေးကိုစိုက်လိုက်မတ်တပ်လှုပ်လာခဲ့တဲ့ဦးလှရွှေဟာအကြိမ်ကြိမ်ဖမ်းဆီးထောင်ချခံရသူဖြစ်ပြီးအောင်သာ PPP ဆိုတဲ့ကလောင်အမည်နဲ့စာရေးသားနေတဲ့စာရေးဆရာတူလည်းဖြစ်ပါတယ်ဦးလှရွှေရဲ့ရုပ်အလောင်းကိုဇူလိုင်16ရက်တောက်ကြဒီကနေ့မှာမိသူကြို့ဖို့ရာသားပေမဲ့ရန်ကုန်မြို့မှာကိုဗစ်ကြောင့်တည်ဆုံးသူများပြားနေတဲ့ကာလဖြစ်နေလို့ဘယ်တင်းကြိုင်းမှာမိသူကြို့ခွင့်ရမလဲဆိုတဲ့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းတမီးဖြစ်သူမန်နေဂျီကပြောပါတယ်ခင်ဗျာ62ခုနှစ်ဘဂဒကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေစာသာပရိနိညမှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုနားဆင်ကြရတာပါခင်ဗျာ VO ရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလန့်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကတောက်ကြနေမနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12113ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ58 kHz 5805နဲ့လိုင်းလံမီတာ190 kHz 1505ကပါဆက်လက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အောက်မြင်ရဖို့ကတော့ကျွန်တော်တို့ကတော့ကိုတက်နိုင်တဲ့ပိုင်းကတော့ဝိုင်းကြီးမှရှာကြရတယ်ပေါ့နော်မန်းလေးဒီဝသင်းပေါ့နော်ခိုင်းပုံမှန်9000အခု1000ဝဲဆိုလဲဈေးဝယ်ကြရတယ်ပေါ့နော
်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာပြည်မှာဘိန်းနဲ့ဘိန်းဖြူစားသုံးမှုရှိနေသေးပေမဲ့ဓာတုဆေးဝါးသုံးဆွဲမှုကိုပို့ပြီးတော့လူကြိုက်များလာပုံရာကြောင်းဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ
်။ဝိရစီဖန်စီရမိတဲ့တည်င်းတွေအရင်ကမကြာခဏတွေ့ရပါတယ်။2019မှာရာဘဆေးပြတန်ချိန်1402020မှာတန်ချိန်190ဖမ်းမိတာကိုတည်င်းသူအဖြစ်ဖော်ပြကြပါတယ်။ဒါပေမဲ့ဆင်အာနာသိပြီးနောက်ပိုင်းမွေးစေးတည်င်းနှဲပါလာပါတယ်။ဒါကြောင့်အရင်ကဖမ်းဆီးထားတဲ့မွေးစေးတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးစေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကအစင်ခါစာနဲ့ဆောင်ထုတ်ဝေပါတယ်။ Basic Town OPM Survey နဲ့ဓာတုဆေးဝါsynthetic drug စတန်တို့ဖြစ်ပါလေ။ basic တန်ကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါးစတန်က100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါးဟာဘိန်းစိမ့်ဘိန်းဖြူတဲ့ပိုပြီးရောင်းကောင်းနေတာထင်ရှားပါတယ်။ဒီနေ့ထုတ်တဲ့ basic တန်ဟာ18ကြိမ်မြောက်ဖြစ်ပါတယ်။2010မှာဘိန်းဆိုင်မြေဧက9200ရောသာရှိတာမို့2019တဲ့စာရင်ဧက9000နီးပါးနည်းသွားပါတယ်။ချန်ပီနယ်မှာအများဆုံးစိုက်ပျိုးပြီးတန်ချိန်400ကျော်ထုတ်နိုင်ပါတယ်။ဘိတ်ဆိုင်သူတွေဟာဒေါ်လာတန်း60နဲ့100အကြားမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါတယ်။စိုက်ပျိုးရေးကန္တရဲ့300.4ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ်
။ဘိန်းဆိုင်ကင်းနေသွားပေမဲ့ဓာတုဆေးဝါးထုတ်လုပ်မှုတိုးပွားလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပတ်အနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုဆေးဝါးကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုဆေးဝါးကိုအိန်းနီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်။လူသိအများဆုံးကတော့မက်သန်ဖက်တမင်းဆေးပြဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ချိန်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတဆင့်ဖြန့်ပြူတာဖြစ်ပါတယ်။ COVID-19 ရောဂါကြောင့်ကူးတန်းသွားလာမှုခိတ္တတုံနှေးသွားတာမျိုးရှိပေမဲ့မူရင်းဆေးဝါးရောင်းဝယ်မှုကတော့အရှိန်မတည်သေးပါဘူး။မက်သန်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့ ephedrine ကိုဖမ်းဆီးတာမျိုးအလွန်နှဲပါပါတယ်။ဒါပေမဲ့ ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သန်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ်
။ဒုတိယအများဆုံးသုံးတဲ့ဓာတုဆေးဝါးဟာ ecstasy ဖြစ်ပြီး Brunei နဲ့ Malaysia မှာအသုံးများပါတယ်။အခုတော့ Cambodia နဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့ Indonesia မှာ ecstasy ဆေးပြားဖဆီရမိတဲ့တည်င်းတွေရှားပါလေမနေ့ကအာဆီယံဒေသမှာဖဆီရမိတဲ့ ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်ကက်တမင်ကာဖင်အဖက်တမင်းစတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒီထဲမှာကနဗစ်ပါဝင်တဲ့စိတ်ကြွေးကိုအများဆုံးသုံးတယ်လို့ဆိုပါတယ
်။ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုဆေးဝါးအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစာကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နှစ်ကအများပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနိုင်ပါတယ်။ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ချိန်90မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရက2လလောက်စစ်ဆေးတဲ့အခါမက်သန်ဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း 36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စိတ်ယုံဆောက်ပြီးမူရစေဝါထုတ်လုပ်တယ်လို့ဖြစ်နေပါတယ
်မက်တမ်ဖက်တဘင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပေးမယ်အင်းနီးချင်းနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်ကမ္ဘောဒီးယားမှာမနေ့ကမက်တမ်ဖက်တဘင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်ရှမ်းပြည်နယ်မူရစေဝါမှောက်ခူတွေဟာလက်ဖက်ထုတ်တဲ့မက်တမ်ဖက်တဘင်းထည့်ပြီးရောင်းတာမျိုးတွေလည်းလုတ်တက်ပါတယ်ရှင်ချမ်းပင်းဝေဂူဝါရင်စတဲ့လက်ဖက်ထုတ်တွေမှာမူရစေထဲလေရှိပါတယ်ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမူရစေလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်မြန်မာပြည်မှာမက်တမ်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်2020မှာတိုးပွားလာပါတယ်လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိန်းစားတုံမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်။ဘိန်းဆိုင်ခင်ဆယ်ရာခိုင်နှုန်းလျော့နေသွားတာနဲ့စားတုံမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ်။ဓာတုဆေးဝါးတွေကဘိန်းပြူတဲ့ဈေးသက်သာတာဟာလည်းရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတခါတော့ကျန်းမာရေးကဏ္ဍဖြစ်ပါလေခင်ဗျာ။ဒီတစ်ပတ်မှာတော့ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာတာကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့အကြောင်းကိုပြောပြထားပါရစေ။မြန်မာနိုင်ငံမှာအခုကိုဗစ် -19 လှိုင်းကြောင့်ကူးစက်မှုနှုန်းတွေနေ့စဉ်ထောင်ကနန်းနဲ့ချီစံချိန်တင်ပြီးသေဆုံးမှုတွေလည်းများနေပါတယ်။ရာကနန်းကိုရုတ်တရက်ခုန်တက်လာချိန်မှာပုံမိုသေဆုံးမှုကနေကာကွယ်နိုင်မှုအလွန်အလွန်ကိုအရေးကြီးလာနေပါတယ်။ဘယ်လိုအမြန်ဆုံးဝိုင်းဝန်းကာကွယ်သင့်ပါသလဲဒီအကြောင်းကျမရင်းနဲ့အာကစားရေးဝန်ကြီးဌာနပြောခွင့်ရကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
โอเคဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကိုဗစ်ဖြစ်နှုန်းသိနှုန်းတွေကများလာတယ်ပေါ့နော်လူနာတချို့လည်းဆေးရုံသွားဖို့အခက်အခဲတွေကြုံရအိမ်မှာလည်းလို့ပေါ့ကုသရင်နဲ့အောက်ဆီဂျင်ပြတ်လည်မှုတွေကြုံရအဲ့လိုဖြစ်နေတဲ့အနေအထားမှာဆရာရင်ထိန်းနိုင်ဖို့အတွက်ပေါ့နော်ပြည်သူတွေဘက်ကလုံနိုင်တာနဲ့ဆရာတို့တာဝန်ရှိသူတွေဘက်ကလုံနိုင်တာတွေကိုအဓိကဆွေးနွေးပါပါဆရာအဲ့တော့ပြည်သူတွေဘက်ကလုံနိုင်တာအဓိကကိုဆရာပါစပြီးတော့ရှင်းပြခြင်းလ
ဲအဓိကတော့တက်နိုင်တယ်များမိမိအိမ်မှာနေပြီးတော့အသက်တွေကယ်ဆယ်ပေးကြပါဒီနေ့ကတော့ကျွန်မရဲ့စနေကြီးကိုလည်းဝိုင်းပြီးတော့ဒါကအားပေါ့နော်ပူပေါင်းပြီးတော့ဆော့ဆော့ပေးကြမှာလို့အတန်းကြားလို့ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆေးရုံကိုမသွားနိုင်သေးတဲ့လူနာတွေအတွက်ရောပေါ့နော်ဆရာဘယ်လိုအကြံပေးချင်လဲ
လူတယောက်ကပြီးခဲ့တဲ့14ရက်တွင်ယောဂရှိတဲ့လူနဲ့ထိတွေ့ခဲ့တယ်ပေါ့နော်ဒါမှမဟုတ်ကိုယ်နဲ့ထိတွေ့ခဲ့အနည်းငယ်ထိတွေ့ရတဲ့က positive ဖြစ်သွားတယ်ကြားရတယ်ပေါ့နော်ပြီးရခါကျတော့ကိုယ်တိုင်မှလည်း symptom ပေါ်လာတယ်ပေါ့နော်အဓိကတော့အထင်ရှားဆုံးကတော့အနံ့ပြောက်တာပေါ့နော်ဖျားမယ်အသက်ရှူတာခက်ခဲဒီလိုမျိုးပေါ့ကိုယ်စပြီးတန်တရားရှိတဲ့လူနဲ့ကိုယ်ကံကြေလို့လေပေါ့နော်ကိုယ်ကကွယ်မှာသူများအိမ်မှာရှိတဲ့မိသားစုတွေမပူးပါဘူးနော်အဲ့တော့ကိုယ်မိသားစုတွေမှာအတွေ့အကြုံရှိတဲ့လူတွေရောဂါခံရှိတဲ့လူတွေရှိတဲ့အခါကျတော့သူတို့မှမတော်တဆပိုးဝင်သွားရင်ကိုယ့်ကြောင့်လက်အနေတွေဖြစ်သွားနိုင်တယ်ဆိုတော့အရင်ဆုံးဒီရောဂါကိုရှိမှန်းမရှိမှန်းမသိခင်မှာ self quarantine ပေါ့နော်ကို quarantine လုပ်ဖို့လိုတယ်တန်းတဲ့လူတွေနဲ့ဒါခက်ခွာခွာနေပြီးတော့ဟုတ်ကူတည်ကြနေဖို့လိုတယ်စိတ်ဝင်စားခံသွားပြရမယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်မှာနေပေါ့နော်အခုကြီးတောင်းတဲ့အချိန်မှာကယောဂခံရှိတဲ့လူတွေအတွေ့အကြုံရှိတဲ့လူတွေစာရေးကာကွယ်ဆေးထိုးပြီးသားပေါ့နော်ထိုးပြီးသားလူငယ်လူရွယ်တွေပေါ့ဒီလိုမျိုးရရင်ပိုကောင်းတော့ပေါ့နော်ဒါမှမဟုတ်ရင်လည်းကာကွယ်ဆေးထိုးပြီးသားမိသားစုတွေမှာမရှိသေးဘူးဆိုရင်လည်းဒီအတွေ့အကြုံငယ်တဲ့လူပေါ့နော်ယောဂခံမရှိတဲ့လူနေသူတို့အခုကြီးတောင်းပြီးရခါကျသက်ဆိုင်ရာဆေးဥသေးကတက်စင်တာလိုနေရာမျိုးတွေပေါ့ဒါလည်းကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာလည်းပါပါမယ်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော်သက်ဆိုင်ရာဒေသနာဂျမအေးဌာနတို့မို့မိမိအပိုင်ပေါ့နော်ဒီမျိုးနယ်ဂျမအေးဌာနမူရောအဲ့အဲ့ဒီ30နေရာပေါ့တဲ့နေရာတွေမှာလည်းအဲ့တို့ပါပဲနော်မန်လေးမှာလည်းရှိပါတယ်အဲ့လိုနေရာတွေတွားပြီးတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုပြောပြပြီးဖြစ်စေတာလို့ appointment ပြောပေါ့နော်ဒါဟိတ်ဆောင်ရွက်လို့ရနေပါပြီဆောင်ရွက်လဲဆောင်ရွက်တင်ပါတယ်ပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုအချိန်မှာတော့တချို့ကလည်းအခုလိုအနေထားတွေကိုမသိတဲ့ခါကျတော့ကိုယ့်ကိုစစ်တာရှိတယ်လို့တချို့ကလည်းဒီဖြားလာတဲ့လက္ခဏာပေါ်ကြည့်ပြီးတော့ဖြစ်မဲ့လည်းယူဆပြီးတော့ကိုယ့်ကိုချက်ကူနေရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီနေရာမှာပြင်းထန်တဲ့အဆင့်ကိုမရောက်ရအောင်ပေါ့ဆရာနော်သူတို့ကိုအဓိကပါချင်ပေးတယ်
ပြင်းထန်တဲ့အဆင့်ကိုမရောက်အောင်ဆိုတော့သူတို့ခက်ခဲနေပြီပုံပေါ့နော်ဆရာနမတစ်ကဒီလူတွေကပေါ့နော်ကျမရဲ့ဝန်ထမ်းတွေလည်းမဟုတ်တဲ့အခါကျတော့ကုထုံးတွေကိုလည်းမသိဘူးပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ယောဂအနေအထားအရလောက်ထိပြင်းထန်သွားနိုင်တယ်ဆိုတာလည်းက ချူပြောလို့ရတဲ့ဒေတာမဟုတ်ဘူးပေါ့နော်ဆရာကဝင်တဲ့ virus ပမာဏမျိုးတစ်ခါကမိမိရဲ့ကိုယ်ခံစားအားယောဂအခန်းရှိမှုချိန်လေးပြည့်ခါကြအတက်ရွယ်ပေါ့နော်ဒါတွေအားလုံးကလည်းစကားပြောတဲ့ချက်တွေဖြစ်တယ်ပေါ့နော်ဆရာအဲ့ခါကျတော့ကျူမှန်းလို့မရတဲ့အနေအထားမှာအကောင်းဆုံးသိနိုင်တာက test monitoring ပေါ့နော်အဓိကတော့pass oximeter လေးဒုံးပြီးရခါကျတော့ oxygen level တိုင်းလို့ရတယ်နောက်တစ်ခုကအဖျားတိုင်းလို့ရတယ်ပေါ့နော်ဒါလည်းကျွန်တော်တို့ home quarantine ပေါ့နော်ကိုယ့်ဘက်ကိုယ်ကိုတည်တံ့ခွဲခြားနေထိုင်တဲ့လူတွေအတွက် guideline လေးတွေမှာလည်းထုတ်ပြန်ထားတယ်ရှိရပေါ့နော်ဒီကတော့ကိုယ့်ဘက်ကိုတရက်ကို2ချိန်နောက်တော့နော်အနည်းဆုံးကိုယ့်ဘူးချိန်တိုင်းမှာ pass oximeter ချင်း3ချိန်နောက်တိုင်းပေါ့နော်အဲ့တော့ဒီဟာလေးကိုကြည့်ပြီးရခါကျတော့ခံမှန်းလို့ရပေါ့ဒါမှမဟုတ်ဘယ်အချိန်မှာဘယ်လောက်ထိပြင်းထန်ပြီးဘယ်လောက်ထိထိုးကျသွားမလဲဆိုတော့မတန်ပြောရခက်တဲ့ကိစ္စပေါ့နော်အဲ့တော့ကျွန်တော်ကစပြီးအောက်ဆီဂျင်လေးပဲကျလာတယ်92အောက်ကိုဆင်းလာပြီပေါ့နော်ဒီကကြမ်း90အောက်ပေါ့ဒီမျိုးဖြစ်လာရင်ဒီအောက်ဆီဂျင်ကိုနှစ်တကြပေါ့ယူတဲ့နေရာကိုရောက်ဖို့လိုတယ်ပေါ့နော်အဓိကတော့ဒီ home oxygen therapy ကတော့ကျွန်တော်ကအားမပေးဘူးနော်ဘာကြောင့်လဲဆိုတော့ lower ala FN နဲ့တည်း demand တွေဖြစ်လာနိုင်တယ်ရှူနီးရှူကိုမှန်ဖို့လည်းလိုတယ်ပေါ့နော်ဒီဟာတွေကတကယ်ကျန်းမာရေးဝင်တန်းရဲ့ under supervision ကြတော့မှ special net စီပါရမျိုးရှိတော့မှဒါလေးတွန်းကျင်ဦးမှာပေါ့နော်ကျွန်တော်ကအားပေးပါတယ်ပုံမှန်နေသားကတော့ဒီဆေးရုံကိုကျွန်တော်တို့ရောက်ဖို့ပဲပေါ့နော်ပြင်ထန်တဲ့နေသားရောက်နောက်တစ်ခုကတော့ဒီလိုမျိုးဖြစ်လာပြီဆိုရင်ကျမရဲ့ဌာနနဲ့လည်းကြိုတင်ပြီးတော့ချိန်ဆထားဖို့လိုတယ်တည်င်းပေးထားဖို့လိုတယ်ဒီလိုမျိုးရှိလာရင်ကျမတော့အိမ်မှာနေတယ်ပေါ့နော်ဒါပေမဲ့ဒီအရေးပေါ်ကြာလာတဲ့အချိန်မှာတော့ခုနကကိုချိန်ဆထားတဲ့နေရာနဲ့ချိန်ဆပြီးတဲ့အခါကျရင်အောက်ဆီဂျင်ကိုပေါ့နော်ဆေးကြဆေးရုံမှာသွားပြီးတော့ချူလို့ရမယ့်နေရာပေါ့နော်အရေးပေါ်ပေါ့အဲ့လိုမျိုးသွားဖို့အတွက်ကတော့ဒါအကျဉ်းပြုလို့ပါ။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီဆက်သွယ်ဖို့နံပါတ်တွေကတော
့ဟုတ်ကဲ့ပါ။ကျွန်တော်တို့လည်းဟိုထပ်ထပ်ပြီးတော့လည်းထုတ်ပြန်ပေးနေတဲ့အပိုင်းရှိပါတယ်။နောက်တစ်ခုက call center ကလည်းဆက်သွယ်လို့ရပါတယ်။ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနရောလည်းဆက်သွယ်လို့ရပါတယ်။နောက်ပြီးတော့ data alive ပေါ့နော်။ခုနသက်ဆိုင်ရာခေါ်နိုင်တဲ့ဖုန်းနံပါတ်တွေပေါ့နော်။မျိုးနဲ့ကျန်းမာရေးဦးစီးဌာနဦးနံပါတ်တွေလည်းရှိပါတယ်။အဲ့ဒါတွေလည်းထပ်ပြီးတော့လည်းကျွန်တော်တို့စီစစ်ပြီးတဲ့အခါကျရင်ထပ်လည်းထုတ်ပြန်ပေးပါဦးမယ်။ update တွေလုပ်ပေးပါဦ
း။ဟုတ်ကဲ့။အဲ့တော့နောက်အရေးကြီးဆုံးဆိုရင်ဟောဆရာအခုချိန်နေပါလေ။တော်တော်လေးဖြစ်နေအိမ်ဒီမှာပဲလို့ပေါ့အခုနေအဆီချင်းပြက်ပြေဆုံးနေရပါတယ်ဆရာ။နောက်ဆုံးပါအချင်းပြေချင်တယ်။
အဓိကတော့ဆရာရေကျွန်တော်တို့ကကြောင်းမလို့ second week မှာပေါ့နော် UK ဝင်ရုပ်ကိုထားရပါနော်ခုနပြောတဲ့ stay home ပေါ့နော်သူကလည်းပြောခဲ့တယ်ဒီအခါကျရင် save lives protect nhs ဆိုတဲ့ကလုံးတုံးလုံးတူတုံးခဲ့တယ်ပေါ့နော်အဲ့တော့ number 1ကတော့ stay home ဆိုတာကအမေရိကန်ထိရောက်တဲ့နေရောဂါကွေးစက်တွေကတ်တောက်သွားမယ်အိမ်ထဲကိုပိုးဝင်လာကြလမ်းကြောင်းမရှိတဲ့လမ်းကြောင်းပေါ့အဲအဲ့လိုမျိုးထားရင်ပြီးတော့ဒီတက်တယ်ပေါ့နော်ကယ်ဖို့လိုတယ် save life ဒါလည်းခုနဒီအပြင်မထွက်လေဒီရောဂါပိုးကူးစက်မှုတွေကတ်တောက်နေလေရောဂါကွယ်ထိချုပ်တဲ့ဟာကြီးကောင်းနေတယ်အသက်တွေဆုံးရောကြတယ်ပေါ့နော်တတိယအရေးကြီးဆုံးကတော့ဒီ protect nhs ရဲ့အပိုင်းပေါ့နော်အဓိကတော့ကျွန်တော်တို့ကတော့ဒီမြန်မာ health system ပေါ့ကျွန်တော်တို့ရဲ့ဒီ health care delivery system မှာသိုံအရင်တော့ကလို့ပေါ့နော်အများကြီးကြည့်နေမယ်ကျွန်တော်တို့ကျမကြီးဝန်ထမ်းတွေအနေနဲ့အခုလက်ရှိလောက်ကင်နေလူတွေနဲ့တော်တော်ကြီးပြင်ပန်းပါတယ်ပြန်ဝန်ထမ်းအားလည်းမပြတ်ဘူးပေါ့နော် 50 to 60% ပါနေပဲကျွန်တော်ကလုပ်နေရတယ်အားကြတော့တော်တော်လေးဘူးပေါ့နော် system ပေါ်မှာဝင်ပြီပါတယ်ဘာကြောင့်လဲဆိုတော့ဒီ virus ကလည်းကူးစက်မြန်ကျင်းနေပြင်းထန်တဲ့မျိုးဆိုပြောင်းတရားကိုဝင်လာရတယ်ပုံများရပေါ့ဒီကကျွန်တော်တို့ရဲ့ဒီလူစေရုံတွေမှာပြည်နေရာတွေရှိတယ်ပစ္စည်းပစ္စည်းတွေရှိတယ်လူမရှိဘူးပေါ့နော်အဲ့လိုခါမျိုးမှာတတတအားပေါ့နော်ဝိုင်းကူပေးမဲ့စေပညာရှင်တွေလိုပါတယ်ဒီအချိန်မှာပေါ့နော်ဒီကျမကြီးတောင်းချောင်းမှုသူနဲ့ဆက်လို့ပြန်လာပြီးတော့ဒီလူတွေကိုကုသပေးဖို့ပေါ့နော်ဒီစေရုံမှာစစောဒီစစောရောက်လာဖို့စစောကုသနိုင်ဖို့ကဒီကျမကြီးဝင်တဲ့အင်အားပေါ့နော်ဒူပါတယ်အဲလုံးမှုဆိုဒီဟာကြီးကိုကျွန်တော်မနိုင်မနှင်းဖြူရအောင်ပေါ့နော်ချို့ဆိုစေုံတွေဆိုလက်ခံခြင်းနဲ့ဒါပေမဲ့လက်ခံနိုင်တဲ့ bed capacity ကမရှိတော့ဘူးပေါ့နော်ငါတို့ဆောက်ရှောက်နိုင်တဲ့အင်အားတဲ့ကြော်သွားတဲ့ခါကျသူ့မှာလည်းချို့ဟာတွေညံ့လို့နေရတယ်ကျွန်တော်စိတ်မကောင်းစရာကြားရတယ်ပေါ့နော်ဒါလည်းမဖြစ်အောင်ငါဝန်ကြီးဌာနအနေနဲ့လည်းဒီအရေးပေါ်လူလာဆိုရင်စေုံတွေနဲ့ကုသပေးရမယ်ဆိုတဲ့ကျွန်တော်ထုတ်ပြန်ထားရင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းအပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါခင်ဗျာအခုတော့ထိုင်းနိုင်ငံအခြေစိုက် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ K KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေဓာမြန်နဲ့ဗိုလ်စောဘာဝါတို့နှစ်ဦးကိုတာဝန်ကရပ်ဆိုင်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့အမိန့်ထုတ်ပြန်ချက်ကိုဗိုလ်မှူးချုပ်စောနေဓာမြန်ကလက်မခံကြောင်းသဘောထားပြန်လည်ထုတ်ပြန်ခဲ့ပါတယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကစေကျော်သက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်တက်ခဲ့ရဆိုတာနဲ့ရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းကိုဗစ် -19 ရောဂါကူးစက်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဓာမြနဲ့ဗိုလ်စောဘာဝါနှစ်ဦးကိုတာဝန်ရယီရပ်ဆိုင်ကြောင်း KNU ကရင်အမျိုးသားစည်းရုံးကာကွယ်ရေးဌာနကအမိတ်စာထုတ်ပြန်ထားတာနဲ့ပတ်သက်ပြီးလုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနယ်ဓာမြကဇူလိုင်လ17ရက်နေ့ကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။အဆိုပါအမိတ်စာကိုလက်ခံပါကအလုတ်ဆက်လုပ်လို့မရတော့တဲ့အပြင်ရန်သူအလုတ်ကိုလုတ်ပေးရရောက်သွားနိုင်တာကြောင့်ရန်သူနဲ့ NCA လုတ်နေတဲ့ KNU ရဲ့ဆောင်နောက်ကိုလည်းမလိုက်နိုင်တော့ကြောင်း KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေသားမြကပြောပါရယ်ပြီးခဲ့တဲ့မေလကုန်လုံးကမြဝရီခရိုင်ဝော်လီမြို့ထဲကလန်တတာအလုတ်သမား25ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးအရေးယူပေးဖို့စစ်ကောင်စီက KNU ထံတိုင်ကြားစာပေးပို့ပြီးတဲ့နောက်ပိုင်း KNDO ထိပ်ပိုင်းခေါင်းဆောင်တအူးကိုအခုလိုတာဝန်ရယ်ရရပ်ဆိုင်ခံရတာလည်းဖြစ်ပါရယ်အခုလှုပ်ဆောင်ချက်ဟာလူအခွင့်အရေးအရလိုက်နာလှုပ်ဆောင်တာဖြစ်ပြီးအဖွဲ့အစည်းရဲ့တတ်မှတ်ထားတဲ့စည်းကမ်းအတိုင်းနာလှုပ်ဆောင်တာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကပြောပါရယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထုံကရင်အုပ်စုနောင်ကက်ရွာတက်ကဆယ်ကျော်တက်ရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပြစ်ကတ်ခဲ့ပြီးအလောင်းဖြောက်ထားတယ်လို့ဒေသခံတွေကပြောပါတယ်။နောင်ကက်ရွာတက်ကြီးရွာကလူငယ်၆ဦးဟာစူလိုင်လ၁၀ရက်နေ့ည၁၀နာရီလောက်မှာရွာကိုပြန်လာစဉ်ကျွန်းမင်တာနဲ့မင်းတာကြီးရွာတရမ်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနက်နေ့ပြစ်ကတ်မှုကြောင့်လူငယ်၂ဦးပွဲချင်းပြီးတိတ်ဆုံးသွားပြီးတန်ရရတဲ့၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့တယောက်ကထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံတူကပြောပါတယ်။အဖမ်းခံရတဲ့၃ယောက်ကိုမင်းသားခြေစားတပ်စခန်းမှာဖမ်းဆီးတင်နေတာပြီးဇူလိုင်လ၁၂ရက်နေ့ကတယောက်တာပြန်လွတ်ပေးခဲ့ပြီးဂျန်နူးမှာတေဆုံသွားပြီးမြေမြုပ်သကြိုလိုက်ပြီးလို့မိတားစုထံစစ်ကောင်စီကအကြောင်းကြားခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံကပြောပါတယ်။စစ်ကောင်စီပြစ်ကတ်မှုကြောင့်တေဆုံးသူ၄ယောက်ဟာဇူလိုင်လ၃ရက်နေ့ကနောင်ကက်ရွာတက်မှာရုံအောင်မပါပဲဇာပနအခမ်းအနားပြုလုပ်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်အတွင်းမှာ COVID-19 ရောဂါကြောင့်ဇူလိုင်လ၃ရက်နေ့အထိတေဆုံးသူ18ဦးရှိပြီးကူးစက်ခံရသူပေါင်း1000နီးပါးရှိပြီဖြစ်ပါတယ်။တေဆုံးသူတွေကတော့ကြောက်ဖြူ၊တန်တွဲ၊မောင်တော၊စစ်တွေ၊တောင်ကုန်းနဲ့ဂွားမြို့တွေကဖြစ်ပြီးခရိုင်နဲ့မြို့နယ်အဆင့်အစိုးရအရာရှိတွေလည်းပါဝင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်။အခုလိုတေဆုံးမှုနဲ့ကူးစက်မှုတွေများလာတဲ့အတွက်တန်တွဲဈေးကြီးကိုလည်းရက်အကန့်အသတ်မရှိပိတ်ထားတယ်လို့မန်အောင်မြို့ကိုပြင်ပကဝင်လာမဲ့သူတွေကိုလည်းဒီလ16ရက်နေ့ကစပြီးမိမိစရိတ်နဲ့ကွာရန်တင်း14ရက်ဝင်ရမယ်လို့အသိပေးထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ပရဟိတလူမှုအဖွဲ့အစည်းတွေကမတ်စ်ဖြန့်ဝေရေးကမ်ပိန်းတွေလုပ်နေတယ်လို့ပြည်내အာဏာပိုင်တွေကလည်းစာတင်ကြောင်းတွေအပါအဝင်တင်နန်းတွေကိုနှစ်ပတ်ပိတ်ထားဖို့ညွှန်ကြားထားပြီးမလိုက်နိုင်ရင်အရေးယူမယ်လို့ပြောဆိုထားပေမဲ့စစ်တွေမြို့မှာတော့စီကန်းလိုက်နာမှုအားနည်းနေတယ်လို့မြို့ခံတွေကပြောပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မင်္ဂလာဦးရပ်ကွက်မှာအရသာကားတစ်စီးကိုစစ်ကောင်စီတပ်သားတွေကလိုက်လံပစ်ကတ်မှုကြောင့်ကားပေါ်ပါလာတဲ့လူ3ဦးပျောက်ဆုံးနေပါတယ်။ဇူလိုင်လ14ရက်နေ့မွန်းလွယ်ပိုင်းကရန်ကြီးအောင်လမ်းမှာအခုလိုပစ်ကတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကြောင့်ရပ်ကွက်တွင်းနဲ့လမ်းပေါ်မှာသွာလာတဲ့သူတွေမရှိတာကြောင့်စစ်တပ်ကဘာကြောင့်ခုလိုအရသာကားတွေကိုလိုက်လံပစ်ကတ်နေရသလဲဆိုတာအတိအကျတော့မသိရသေးပါဘူး။ရက်ွက်တာတချို့ပြောပြချက်ရပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကလမ်းပိတ်ထားကြောင်းကားပေါ်ပါလူ3ဦးလဲစစ်ကောင်စီကခေါ်ဆောင်သွားပြီးဖြစ်ကြောင်းဆိုပါတယ်အခုလိုရှမ်းပြည်နယ်ရဲ့မြို့တော်မြို့တွင်းထိပြစ်ခတ်မှုဖြစ်လာတဲ့ပေါ်ဒေသခံတွေကမြို့တွင်းတိုက်ပွဲတရဖြစ်လာမှာကိုစိုးရိမ်နေကြပါတယ
်မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့အနီးအမြောက်တပ်ကဗိုလ်ကြီးတဦးဇူလိုင်လ9ရက်နေ့ညနေ6နာရီခွဲအချိန်လောက်မှာတနက်နဲ့ပြစ်ခတ်ခံရပြီးသေဆုံးသွားတယ်လို့ဒေသခံတချို့ကပြောပါတယ်မော့ကနင်ရွာတစ်ကျေးရွာနဲ့ဝယ်ဖယ်ကျေးရွာကြားရှိအမှတ်3-8အမြောက်တပ်ကဗိုလ်ကြီးအဆင့်ရှိအရာရှိတဦးကလမိုင်းမြို့မှာတပ်တို့အရက်ဝတ်နဲ့စိုင်ကယ်မောင်းနှင်ပြန်လာစဉ်မော့ကနင်ရွာတစ်ရွာထိပ်နားအရောက်မှာတနက်နဲ့3ချက်ပြစ်ခတ်ခံရတာဖြစ်တယ်လို့စစ်တပ်နဲ့နှိစက်သူတဦးကပြောပါတယ်ဘယ်အဖွဲ့
ကနေပြစ်ခတ်တာကိုတော့မသိရသေးပါဘူးအဆိုပါအမြောက်တပ်ကမော့ကနေရွာတင်နဲ့နှစ်ကရင်ကျေးရွာအကြားရွာချင်းဆက်မော်တော်ကားလမ်းပေါ်ရှိဝဲဖယ်ရွာအနီးရဘာချန်တွေမှာအခြေစိုက်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကိုဗစ်တက်တရလိုက်မှာမြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုမြင့်မားနေသလိုရှမ်းပြည်နယ်အတွင်းထိပါကူးစက်မှုတွေရှိလာနေပါတယ်ဆစ်အာနာသိမ်းမှုကြောင့်လူထုကိုကျန်းမာရေးဆောင်ရှောက်မှုကောင်းစွာမပေးနိုင်တဲ့အတွက်လမ်းမဆက်သွယ်ရေးခက်ခဲတဲ့ရှမ်းပြည်နယ်မှာကိုဗစ်ကူးစက်သူကိုဗစ်သံသယလူနာတွေနေ့စဉ်သေဆုံးနေကြရပါတယ်အသေးစိတ်ကိုတော့နမ်ဖော်မကနေစူးစီးတင်ဆက်ပေးပါမယ်ရှင်
ဇွန်လ3ကစပြီးအခုဇူလိုင်လအထိရှမ်းပြည်တွင်ကိုဗစ်ကူးစက်ခံရသူစုစုပေါင်းအတိအကျမသိနိုင်ပေမဲ့ကိုဗစ်ရောဂါကာကွယ်ရေးလှုပ်ရှားမှုအဖွဲ့ကိုဗစ် Operation Team နဲ့စေတနာရှင်လူမှုကူညီရေးအဖွဲ့တွေရဲ့ဇယင်းအရရှမ်းပြည်တဝန်းကိုဗစ်ကူးစက်ခံရသူ 4,000 နီးပါးရှိနေပြီးကိုဗစ်ကူးစက်သူနဲ့တန်တရာလူနာထဲကသေဆုံးသူ 80 ကျော်ရှိပြီလို့သိရပါတယ်ရှမ်းပြည်မှာကိုဗစ်ကူးစက်သေဆုံးမှုအများဆုံးကရှမ်းပြည်မြောက်ပိုင်းလာရှိုးတီဘောမူဆယ်နမ်ခမ်းမြို့တွေကဖြစ်ကြပြီး Stay at Homeလုံးကြဖို့စစ်ကောင်စီက၎င်းပိုင်မြဝရီရုံမြင့်တန်းကြားကနေကြေညာခဲ့ပါတယ်အခုလိုအခြေအနေမှာအောက်ဆီဂျင်ဘူးမလုံလောက်မှုကျန်းမာရေးဝန်ထမ်းမလုံလောက်မှုတို့ကြောင့်ကိုဗစ်ကူးစက်လူနာတွေဟာနေ့တိုင်းနေ့ပါဆိုသလိုတိတ်ဆုံးမှုတွေဖြစ်နေတယ်လို့တီဘောမြို့လူမှုကူညီရေးအဖွဲ့ကဆရာဦးထိန်လင်းကအခုလိုပြောပါတယ်
အောက်ပြင်ရဖို့ကတော့ကျွန်တော်တို့ကတော့ကိုတက်နိုင်တဲ့ဘိုင်းကတော့ဝိုင်းမရှာကြရတယ်ပေါ့နော်မန်းလေးဒီဘောသင်းပေါ့နော်ခိုင်းပုံမှန်ငါးလောက်အခု2000ဝဲဆိုလေသေးဝယ်ကြတယ်ပေါ့နော
်လက်ရှိဒီဘောမှာကိုပြကုဆက်ခံရသူ100ကျော်ရှိနေပြီးတေဆုံးသူတွေလည်း30ကျော်ရှိနေပြီဖြစ်ပါတယ်။လာရှိုးမြို့မှာတော့ကိုဗစ်ကူးစက်ခံရသူ915ဦးအထိရှိလာနေပြီးတေဆုံးသူ39ဦးရှိပြီဖြစ်ကြောင်းလာရှိုးကိုဗစ်အော်ပရေရှင်းအသင်းကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာတော့ကိုဗစ်ကူးစက်ခံရသူ100ကျော်ရှိနေပြီး3ဘတ်အတွင်းမိသားစု3ယောက်တေဆုံးတဲ့အထိဖြစ်လာနေပြီးတလအတွင်းတေဆုံးသူ5ဦးရှိပြီဖြစ်ကြောင်းသိရပါတယ်။ကိုဗစ်ကူးစက်ခံရမှုများပြားလာတာနဲ့ပတ်သက်လို့မူဆယ်လူမှုကူညီရေးလှုပ်ရှားနေတဲ့လူငယ်ဆိုင်လက်ကအခုလိုပြောပါတယ်။
ဘာကြောင့်တည်ရလဲဆိုတော့သူတို့ရဲ့ယောဂအခန်းနဲ့ရှိတယ်။တချို့တွေကတွေ့ချို့စီချို့ရှိတယ်။အဲအကြောင်းလို့လဲတည်တာများပါတယ်။ပြီးတော့လဲဒီကဆေးရုံရဲ့တာဝန်ခံတွေဆရာဆရာမတွေလဲရှိလားမရှိလားတော့ကျွန်တော်ကောင်းကောင်းလဲမသိရဘူးခင်ဗျ။လိုအပ်တာပေါ့ဆရာဆရာမတွေဆရာဆရာဝန်တွေ
တရုတ်နယ်စပ်နမ်ခမ်းမှာတော့ကိုဗစ်ကူးစက်သူ300ကျော်ရှိနေပြီးတေဆုံးသူ15ဦးထပ်မံရှိပြီးဖြစ်ပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ကဘော်ရာចောင်းဆောင်တဆောင်ကចောင်းသူចောင်းသားတွေစီကနေမကြသေးခင်ရက်ပိုင်းကပဲကိုဗစ် -19 ပိုးတွေ့ရှိခဲ့ပါတယ်။ချင်းပြည်နယ်မှာကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေကဘယ်လိုမျိုးရှိနေပါသလဲ။ကုသကာကွယ်ထိန်းချုပ်ရေးအပိုင်းမှာကောဘယ်လိုမျိုးရင်ဆိုင်ဖြစ်ရှင်းနေကြရပါသလဲဆိုတာကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ငံဝင်ကနေတင်ဆက်ပေးထားပါတယ
်။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်ကနူဘယ်ဘော်ဒါကျောင်းဆောင်မှာဇူလိုင်လ2ရက်နေ့ကကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာကျောင်းသားကျောင်းလူ19ယောက်ထံကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဘော်ဒါဆောင်ပိုင်းရှင်ဆရာကျော်ထိုက်ကပြောပါတယ
်။တိုင်ဖက်ကကျောင်းလာအသက်တရာဟောပြီးတိုင်ရဲ့စစ်တွေတောက်တော်ရဖြတ်ပြီးတော့ပြီးချောင်းကနေလာတာပေါ့ကျွန်တော်လည်းဖွင့်တာမကြသေးဘူးတိဂျူလန်ကတရက်နှစ်ရက်လောက်မှပဲစဖွင့်တာအဲ့ဒါလက်ခံစားပဲရှိတယ်သူကလည်းအဲ့ဒီနေ့မှာရောက်တော့လေအဲ့ဒီရောက်တာနဲ့တညာလောက်တော့အဲ့ဒီလေသူတညာအိပ်ပြီးတော့နေမကောင်းဘူးဆိုမှသူအမျိုးအိမ်ပြန်သွားတယ်ပေါ့အဲ့ဒါကျွန်တော်လည်းတတိမထားမိဘူးအနောက်ပိုင်းကျတော့ပြောက်ပြပြောက်ပြတော့အဲနောက်ပိုင်းကျဒီမနှက်မှပဲဟိုဆီမတင်ဆိုင်လိုမီတာစုတစုလုံးကဟာဖြစ်နေတယ်ပိုစတီတွေ့နေတယ်ပြည်အောင်မှဝင်နေရတယ်ဆိုမှပဲကျွန်တော်တို့လည်းစိတ်မချတော့အဲ့ဒီကလေးကလည်းတညာအိတ်တာကိုနောက်ပြီးတော့ကျွန်တော်ဆောင်းမလေးကောင်းကိုက်ဟိုကရှားတဲ့အဲ့လိုမျိုးရှိတော့ဆီမတွေကဖြစ်သေးတာပေါ့အဲ့လိုမျိုးဖြစ်တဲ့အခါကျတော့ပိုစတီတွေတွေ့တာတော့
နူဘယ်ဘော်ဒါဆောင်ဟာပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပြီးစေတန်းကျောင်းလူကျောင်းသားအယောက်30လောက်ရှိပြီးတော့သူတို့ထဲက19ယောက်ထံမှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလက်ရှိပလောဝမြို့မှာနိုဘယ်ဘော်ဒါကျောင်းဆောင်ကကျောင်းသားကျောင်းသူ19ဦးနဲ့ကျန်းမာရေးဝန်ထမ်းသူနာပြုဆီယမ်မာမိသားစု6ဦးစုစုပေါင်း25ဦးကိုကိုဗစ်ရောဂါပိုးကူးစက်ခံရတယ်လို့သိရပါတယ်။ချင်းမြင့်နယ်မှာပြီးခဲ့တဲ့မေလကုန်ပိုင်းကစပြီးတော့ကိုဗစ် -19 တတိယလှိုင်းရောဂါကူးစက်မှုပြန်လည်မြင့်တက်လာပြီးအထူးသဖြင့်ချင်းမြင့်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့ဖလန်းတီးတိမ်တွန်းဆန်ကြီးခိုင်းမြို့နယ်တွေကကူးစက်မှုနှုံနဲ့တေဆုံးမှုနှုံမြင့်တက်နေသလို အောက်ဆီဂျင်ခက်ခဲနဲ့ရင်ဆိုင်နေရတယ်လို့တိတိမြို့ကကိုဗစ် -19 ရောဂါရေးပေါ်ထိန်းချုပ်ရေးဖွဲ့ကဥဆောင်သူတူကပြောပါတယ်
ဒီကတော့အောက်ဆီဂျင်တော့အောက်ဆီဂျင်ရွာတဲ့ပြဿနာပေါ့နော
်ဖလားမြို့နယ်မှာဇွန်လ2ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိကိုဗစ်ကြောင့်သေဆုံးသူ29ဦးရှိပြီးသေဆုံးသူအများစုဟာအသက်ကြီးပိုင်းယောဂကရှိသူများဖြစ်တယ်လို့ဖလားမြို့ကကိုဗစ်ကာကွယ်ရေးဖွဲ့ထံကသိရပါတယ်အလားတူတိသိမ့်မြို့မှာကိုဗစ်ရောဂါကြောင့်သေဆုံးသူ20ဦးနဲ့တွန်းဆာနဲ့ကြည်ခမ်းမြို့မှာလည်းကိုဗစ်ကြောင့်သေဆုံးသူ26ဦးရှိသွားပါပြီ။ထန်တလန်နဲ့ဟာခါကသေဆုံးမှုအပါအဝင်စုစုပေါင်းချင်းမြင့်နယ်မှာကိုဗစ်ရောဂါကြောင့်အယောက်80သေဆုံးမှုရှိသွားပြီလို့သိရပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်မျိုးသားလူမျိုးရေးတပ်မတော် KNDO စစ်ဦးစီးချုပ်ဘုံမှုချုပ်စောနေဒားမြနဲ့ဘူစောဘာဝါနှူးကိုတာဝန်ရာရီရပ်ဆိုင်းလိုက်ကြောင်း KNU ကရင်မျိုးသားစီယုံရဲ့အမိန့်စာထုတ်ပြန်ချက်လုံးဝလက်မခံနိုင်ကြောင်းဘုံမှုချုပ်စောနေဒားမြကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေတာကြီးတမူးမျိုးနဲ့နောင်ကက်ရွာတစ်ကစေကျော်တက်အရွယ်ချင်းလွန်ငယ်လေးဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်ခတ်ပြီးအလောင်းဖြောက်ထားတယ်လို့ဒေတာခန်တွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
PNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ရထုတ်လွှင့်နေတဲ့အစီအစဉ်နည်းနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမိမိတို့ဒေတာကသတင်းတူတွေကို VOA ရဲ့နေတဆင့်ဖော်ပြလိုတယ်ဆိုရင်မြန်မာပြည်မှပေးစာကဏ္ဍကိုလည်းစာရေးသားနိုင်ပါတယ် VOA မြန်မာပိုင်းဆိုတဲ့ Facebook စာမျက်နှာ Chatbox CB ဒီမန်နေတဆင့်စာတွေကိုပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့သာမကဒီမိုကရေစီပြန်ပြီးထွန်းကောင်းလုပ်ဖို့ဘယ်လောက်အရေးကြီးနေလဲဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကချက်သက်ပရင်းနေမှာပြောပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့အတွက်ငြိမ်းချမ်းစွာလှုပ်ဆောင်နေသူတွေကိုအမေရိကန်ကဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရတွေကိုရပ်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဒါပြင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုနှီးမျိုးစုံနဲ့ဆက်ပြီးတော့ဖိအားပေးတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်နိုင်ငံသားသတင်းသမားဒန်နီဖန်စတာမနစ်ချက်တပရင်းတွေကအင်တာနက်အွန်လိုင်းကနေရုံးထုတ်ဆစ်ဆေးခဲ့ပါတယ် Frontier မြန်မာသတင်းဌာနကဒန်နီဖန်စတာကို905ကကြီးနဲ့ဆွဆွဲပြီးမေးလာကြတဲ့ကဖမ်းဆီးထားတာဖြစ်ပါတယ်တကယ်လို့စစ်ကောင်စီတရားရုံးကနေသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်တယ်ဆိုရင်သူဟာထောင်ဒဏ်3နှစ်အထိကြာခံရနိုင်ခြေရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဟာကျစ်သပရင်းတွေကသမ္မတအိမ်ဖြူမှာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုတည်ထောင်စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်ပြီးခိုင်မာအောင်လှုပ်ဆောင်ကြဖို့အတွက်ကတိပေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှုတ်ကဥရုယာသီပြောင်းလဲမှုဆံရချင်းချောက်မှုအန္တရာယ်ကိုတွန်းလှန်ဖို့ COVID-19 ကာယောဂါအဆုံးသတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးအတွင်းကမ္ဘာတစ်လောက်ဒီမိုကရေစီထွန်းကားရေးအတွက်ဆွေးနွေးခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီအတန်ပိုင်းဆိုင်ရာနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chester Mock နဲ့ Subert L Tayap တို့ဖြစ်ကြပါတယ်ခင်ဗျာဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တနေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program